ဧပြီလကစပြီးတော့ကိုဗစ် -19 ကပ်ရောဂါတတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတင်းနှင်းငွေနဲ့တရက်ထဲတည်ဆုံးသူ50နဲ့ပိုကူးသူ6000ကျော်ရှိပါတယ်။မြို့တော်ဘန်ကောက်ကပိုကူးဆက်ရအချက်အချာဖြစ်နေတယ်လို့ထိုင်းကြမ္မာရေးတာဝန်ရှိသူတွေကပြောပါတယ်။
The number of new confirmed cases in provinces outside Bangkok metropolitan area is now steadily increasing due to
ကြောက်သားမျိုးပိစာကြောင့်ပိုတကြောင့်မကောက်မျိုးအပြင်ဒီတစ်ဝိုက်မှာပိုကူးဆက်မှုတွေပုံမှန်တိုးလာနေပြီးတနင်္ဂနွေလုံးကပါပြန့်နှံ့နေတာကိုကာယောဂါကာကွယ်ထိန်းချုပ်ရေးဌာနကတွေ့ရှိခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ညွှန်ကြားရေးမှူး Miss Besom Blasi Tichika ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ထိုင်းနိုင်ငံမှာလက်ရှိချိန်တွင်ပိုကူးခံရသူက2000ကျပ်နေပြီးတော့တိတ်ဆုံးသူစုစုပေါင်းက2300လောက်ရှိပါတယ်။ပိုကူးခံရသူတစ်ထဲမှာထိုင်းရောက်ကမ္ဘောဒီးယားလူမျိုး10ဦးနဲ့မြန်မာနိုင်ငံသား2ဦးပါတယ်လို့လည်းပြောပါတယ်။မလေးရှားနိုင်ငံမှာလည်း6ရက်ဆက်တိုက်နေ့စဉ်ပိုကူးသူ6000ကျော်ရှိနေတဲ့အတွက်ပိုကူးသူစုစုပေါင်း8000ဝန်းကျင်နဲ့တိတ်ဆုံးသူက9500ရှိပါတယ်။ကမ္ဘာမှာစတုတ္ထမြောက်လူရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတချို့မှာလူနာတွေအတွက်အောက်ဆီဂျင်ပြတ်လပ်လာနေပြီးကျန်းမာရေးစနစ်ပြိုလဲသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။တနင်္ဂနွေနေ့ကပိုကူးသူ1,900ကျော်နဲ့တည်ဆုံးသူက900ကျော်ရှိကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ပိုကူးစက်မှုတချို့ပြန်တိုးလာနေတာကိုထင်ကြုံနိုင်ရတဲ့အတွက်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတချို့မှာကာယောဂါဆိုင်ရာကန့်သတ်ချက်တွေပြန်ပြီးတော့ထုတ်ပြန်ထားတာပါ။စစ်အာဏာသိမ်းမှုနောက်ပိုင်းနေ့စဉ်ပိုကူးဆက်မှုစံချိန်တင်တိုးလာနေတဲ့မြန်မာနိုင်ငံမှာတော့တနင်္ဂနွေနေ့ကပိုစစ်ဆေးမှု1000ကျော်မှာပိုတွေ့သူ2300ကျော်ရှိပြီးတည်ဆုံးသူက25ဦးရှိတဲ့အကြောင်းမြန်မာအကြမ်းနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။